ရှမ်းပြည်နယ်မြောက်ပိုင်းမုံကိုဒေသမှာဒီကနေ့မနက်ခင်းပိုင်းကအစိုးရတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားမှာတိုက်ပွဲထမှန်ဖြစ်ပွားခဲ့ပြီးဒီတိုက်ပွဲဟာကားလမ်းပေါ်မှာနဲ့လူနေကြေးရွာတွေအနီးမှာဖြစ်ပွားတာမဟုတ်တာကြောင့်ဒေသခံတွေအထူးခိုက်မရှိပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ကအခြေအနေတွေကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးဦးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ကနေ့ဖြစ်ပေါ်တဲ့တိုက်ပွဲဟာစနေနေ့ကမူဆယ်မြို့မှာဖြစ်ပေါ်တဲ့တိုက်ပွဲပြီးတဲ့နောက်တရုတ်မြန်မာနယ်စပ်ဒေသမှာဒုတိယအကြိမ်ထပ်မံဖြစ်ပေါ်တာပါဒီတိုက်ပွဲဟာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်မဟာ6အခြေစိုက်ရာမူဆယ်မြို့အရှိတ်မွန်ဂိုဒေသမှာဖြစ်ပွားပြီးတိုက်ပွဲအခြေအနေကို KIA တပ်မဟာ6ရဲ့တပ်မဟာမှုဘုံမူကြီးဇော်ကွန်ကအခုလိုပြောပါတယ်မွန်ဂို
ဒီမွန်ဂိုကမှဒီနေ့ခုနက95နှစ်လောက်မှာဖြစ်တယ်คนนายก็เลยเซนายแล้วที่บอกเอ๋อดีจ้ะผู้ว่าก็ฝืนเนี่ยโจดีผู้ว่าก็ฝืนนี่บ่ตามมาติดๆคิดอ่ะครับเดี๋ยวชื่อเนี่ยมาว่าประมาณสิบกว่าปีพอเดี๋ยวจะมาดูคิดๆไปก็อ่ะก็มีที่เรียกเชิญก็ไม่ได้อย่างนี้
ဒီတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးပန်ဆိုင်ရဲစခန်းကိုဆက်သွယ်မေးမြန်းခဲ့ပေမဲ့မကြားသိရသေးကြောင်းသာတာဝန်ကျရဲတပ်ဖွဲ့ဝင်တဦးကဖြေဆိုပါတယ်မွန်ဂိုဒေသခံတဦးကတော့ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲကြောင့်အရသားတွေထိခိုက်တာမရှိကြောင်း VOA ကိုအခုလိုပြောပါတယ
်ဟောမွန်ဂိုနဲ့ပန်ဆိုင်ကြမှာပန်ဆိုင်နဲ့ထောက်မိုင်ကျော်လောက်ဝေးတဲ့နေရာမှာဟောရဲမွန်ဂိုလမ်းမနဲ့လမ်းမပေါ်မှာပေါ့ဗျအထင်းမှာအဲဒီမှာဆိုတော့လမ်းသွားလာတော့ဘာမှစက်မှန်ရှိတော့တွားနေကြတယ်တွားနေတယ်ယူရနဲ့နည်းနည်းလမ်းလေဆိုတော့ယူရလူရသားတွေတော့တခြားဘာမှတော့ခိုက်ခဲ့တာတော့မရှိဘူးဟိုကိုခိုက်ဆောင်တာတွေတော့မရှိသေးဘူးနော
်ပြီးခဲ့တဲ့စနေနေ့ကတော့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့တအန်းပလောင်တပ်ဖွဲ့ TNLA တို့ကမူဆယ်မြို့ကိုဝင်ရောက်တိုက်ခိုက်ခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်ထားသလိုတင်းင်းလာနေကလည်းမူဆယ်နဲ့နတ်ဖက်ကအကြားမှာအစိုးရတပ်မတော်နဲ့ TNLA လက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတဲ့ဒီကနေ့မှာတော့မူဆယ်ဘက်မှာတိုက်ပွဲထပ်မံဖြစ်ပွားတာမကြားသိရသေးကြောင်း TNLA ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကပြောပါတဲ့
အာဒီနေ့တိုက်ပွဲသတင်းထလာတော့ဖြစ်မှာရှိတယ်ဘယ်နေရာတော့မနေဆယ်နာကနေဆယ်နာလီစင်ငါဘောနော်မူဆယ်မြို့နယ်နမ်ဦးရနဲ့ကောက်ခါရကြမှာဖြစ်တယ်တိုက်ပွဲကတော့ဒီလိုပဲတော့ထိခိုက်မှုမရှိဘူးလေ။တပ်ပကတော့ထိခိုက်မှုရှိတယ်လို့ကြားရတယ်ဒါပေမဲ့အသေးစိတ်ကတော့မကြည့်ရဘူးဘယ်လောက်ဘယ်လောက
်လောလောဆယ်မူဆယ်မှာဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတရုတ်နိုင်ငံကပြစ်ခတ်တိုက်ခိုက်တာတွေရပ်ဆဲဖို့နဲ့စီးရေးပြပခကြီးမားလာတာတွေကိုရှောင်ရှားဖို့တိုက်တွန်းထားတယ်လို့ရန်ကုန်အခြေစိုက်အမေရိကန်တန်ယုံကလည်းရပ်သားတွေထိခိုက်မှုမရှိအောင်ထိမ့်သိမ်းဆောင်ရွက်ကြဖို့ဒုက္ခရောက်ရသူတွေကိုလူသားချင်းစာနာတဲ့အကူအညီတွေကိုခွင့်ပြုပေးဖို့နဲ့ပြဿနာတွေကိုငြိမ်းချမ်းစွာဖြေရှင်းဖို့တိုက်တွန်းထားပါတယ်ကချင်ပြည်နယ်အတွင်းမှာလည်းဒီအပိုင်းတွေအတွင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပြီးကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်ဇာအနီးကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေတယ်လို့လည်း KIO ဗဟိုကော်မတီဝင်တဦးကပြောပါတယ်
။သူစစ်ကကျွန်တော်တို့ဒေတာတစ်ခုလုံးကသူစစ်ရှင်နေပါတယ်။ဒီရှင်နာတို့လိုင်ဇာတပ်ဦးချင်းမှာတော့လင်းနေရှိပြီးလက်နက်ကြီးနဲ့လမ်းထူတာဒါလည်းရှိတယ်။ရှိချင်းနဲ့လျှောက်ရတော့မရှိဘူး
။တနင်္လာနေ့ကလည်းဖားကန်ဒေတာအခြေဆိုင် KIA တပ်ရင်း6ကိုလေကြောင်းကတိုက်ခိုက်တယ်လို့ဒေတာကန်တချို့ကပြောဆိုပေမဲ့တခြားအတည်ပြုချက်တော့မရပါဘူး။ကချင်ပြည်နယ်အတွင်းမှာ AB လအတွင်းကဖြစ်ပွားတဲ့တိုက်ပွဲကြောင့်တနိုင်ဖားကန်နဲ့အင်ဂျိုင်ယံမြို့နယ်ကဒေတာကန်ပြည်သူ 9,000 လောက်ဟာနေရာဆုံးခွာထွက်ပြေးနေကြရပါတယ်။
ကိုမိုးဦးစောသတင်းပေးပို့ခဲ့တာပါ